လေဘရောင်းတောင်ရဲ့နောက်ဆုံးအခြေအနေသိပြစီဖျား
ညာအခြေအနေညာ3နာရီလောက်ကအခြေအနေဥစဉ်ပြောပါမယ်နော်3နာရီလောက်မှာဥစဉ်တို့လေဘရောင်းတောင်ဒီတောင်ကြားနားကြီးကကြော်ရွာခိတ်ပေါ့နော်ကြော်ရွာနားလေးမှာဥစဉ်တို့အနေနဲ့ဥစဉ်တို့အဲ့မှာတပေးစကံဖွင့်ပါလေအဲ့မှာတပေးစကံသူတို့ကမနေ့3နာရီမှာမိနဲ့ကရေတွေနဲ့တန်ခါရေတစီတကားနဲ့ထိုင်နေနေရအောင်အပေါ်ဆုံးအပေါ်ကနေပြီးတော့ပတ်ချမ်းပါလေအဲ့လိုပတ်ချမ်းပြီးတဲ့အခြေအနေကတော့ပတ်ချမ်းပြီးတော့ခဏနားပြီးတဲ့အချိန်မှာမိကြည့်ထုံးနေတဲ့ဆယ်လုံးမကပြစ်ပါလေဥစဉ်တို့တဲတွေအားလုံးမိလောင်ကျွမ်းသွားတယ်တန်ခါရေမိလောင်ခါရပါတယ်အဲ့ဒီမှာအပြင်းထန်ဆုံးကတော့2ပါးပေါ့နော်15ပါးလောက်မိလောင်ခါရပါတယ်အာဘလာမီတော့ခါရတယ်ဗျအပြင်းထန်ဆုံးက2ပါးဖြစ်ပါလေအဲ့ဒီ2ပါးကအခုတော့မော်ရွာကိုဒီနေ့လေးကညောင်မင်းကြီးကဓာတ်ရုပ်ကြီးမှုကနေပြီးတော့ဒီမှုကြီးကားနဲ့ဦးဇင်းတို့ပို့ခန်းလိုက်ပါတယ်စေုံ
လောက်တာ
2ပါးတော့ပျောက်နေတယ်ဒီဦးဇင်းတို့နေတဲ့တပိတ်စခန်းကတန်ခါအတိကြားတွေကနေပြီးတော့2ပါးရော့နေတာပေါ့နော
်ဟိုအစိုးရဘက်ကလုံချုံရင်အင်အားဘယ်လောက်များရှိပါလဲဗျာ
လုံချုံရင်အင်အားကတော့ဦးဇင်းတို့ခမန်းလောက်ကတော့150လောက်တော့ရှိမယ
်တန်ခါရရဲ့နောက်ဆုံးအချိန်တွေရောဘယ်လိုရှိပါလဲဗျာ
အဲ့တော့ငါရဲ့နောက်ဆုံးချိန်လေးဆိုဦးဇင်းတို့ဦးလို့ဆိုတော့တပည့်ကားစီတော့ရှိနေတယ်ဒါပေမဲ့အားလုံးမစုမိသေးဘူးပေါ့နော
်တန်ခါအင်းကဘယ်လောက်ရှိပါလဲဖေ။
တန်ခါအင်းကတော့ဦးဇင်းတို့200ကျော်300လောက်ရှိတယ်ဒါပေမဲ့ဦးဇင်းတို့ကခုကကွဲနေတာပေါ့နော်တနေရာနဲ့တနေရာ
ဘယ်ကျွတ်လာတဲ့တန်ခါတော်တွေပါလဲဖေ။အ
ဲမန္တလေးတန်ခါရည်ပခုံးတန်ခါရည်မိုးရွာတန်ခါရည်ပေါ့
တန်ခါရည်ကတပည့်စခန်းဖွင့်ဖို့ကျွတ်လာတာလားဖေ။အ
ဲတပည့်စခန်းဖွင့်ဖို့ကျွတ်လာဟုတ်ပါတယ်တပည့်မောက်ဖို့တော့ကိုကျွတ်လာတာပါ
ဘာကြောင့်တပိတ်မောက်ပါလဲဖေ။အဲ့ဒါလည်းမိတ်ပါဘူးဖေ။အ
ဲဘာကြောင့်တပိတ်မောက်တာလဲဆိုအဲ့ဒီတောင်ကြားမှာသူတို့ဒီမှာထုံနေတဲ့ဒီချင်းဒီတောင်ရဲ့တမလောင်းတောင်ရဲ့တောင်ကြားမှာဦးစင်းတို့ရဟန်းကြီးရဲ့အထွတ်မြတ်ဖြစ်တဲ့ဆရာတော်လေဒီဆရာတော်ဘုရားကြီးတည်နှုံးခဲ့တဲ့နေရာအဲ့မှာတိတ်ရှိတယ်ဇေဒီရှိတယ်အဲ့ဒီတိတ်နေဇေဒီရဲ့နေရာအောက်ကနေမြေဒီသူတို့ကဇေဒီနဲ့တိတ်တနေရာစာလေးချမ်းပြီးအကုန်လုံးတူးပြစ်တယ်ဒါဦးစင်းတို့ဆရာတော်ကြီးကဦးစင်းတို့သာသနာမှာတကယ်ကိုကျေးဇူးရှင်ဆရာတော်ကြီးကျေးဇူးရှင်ဆရာတော်ကြီးရဲ့နေရာကိုသူတို့ကဖြတ်စည်းတယ်အဲ့လိုဖြတ်စည်းရတဲ့အတွက်ကြောင့်ဟိုဟာဘုရားကိုယ်တိုင်ဟောတာလားရှိတယ်ဘုဒ္ဓရာစရိယာတဲ့အဲ့မှာဇီရီတွေတိန်တွေရှိတယ်ဆိုတာဘုရားလို့ပြောလို့ရတယ်နော်ဇီရီဆိုတာဘုရားတရားပဲအဲ့ကြောင့်မို့အဲ့ဒီဇီရီတွေကိုဖြတ်စည်းမဲ့အဲ့ဒီကိုဦးဇင်းတို့ကြုံမြင်လို့မလို့ဦးဇင်းတို့အနေနဲ့ဒါကိုဆန္ဒထုတ်ခေါ်တာပါပြီးတော့လူမျိုးရေးပေါ့နော်ရာတရာစရိယာဆိုရယ်လူမျိုးရေးဆင်းဒီမှာလကောင်းတော်ဒီနားလေးကအလဲတော်ဝိုင်မှာရှိတယ်26ပါတော့ကြည်သူလူလူတွေလက်မြေတွေမတရားသိမ်းမဲ့ခံရတာတွေနောက်ပြီးကျမကြီးတွေချိုးတရားတွေအဲ့အရင်နဲ့ပတ်သက်ပြီးတော့ဦးစင်းတို့ကညာတရာစရိယာဆိုရယ်စရိယာ၃ပါးလေးကလူမျိုးဆွေမျိုးညာတိတွေရဲ့ဒုက္ခရောက်နေတာဦးစင်းတို့အနေနဲ့မကြည့်ရမနေရလဲလို့လူမျိုးရင်းအနေနဲ့ဦးစင်းတို့ဆန္ဒထုတ်ပေါ်ပါတယ်
ကျေးမဖေအရှင်ဖေတို့တန်ခါတော်တွေဆန္ဒထုတ်ပေါ်သူဒေသခံတွေရောဖေဘလူတွေပြအဲ့ဒီမှာရှိနေပါလဲဖေနောက်ဆုံးအချိန်တွေပေါ့ဖေ
ဒေသခံကဒီမှာမဲရင်နဲ့တို့အဲမဲလို့တော်ဝင်လို့လည်းရှိပါတယ်သူမကောင်းဆောင်ပြီးတော့လူလူဘက်ကလည်းတော်တော်များများရှိပါတယ
်အချိန်နေအလားလာပေါ့ဖေဘလူတွေများဖြစ်လာနေပါလဲဖေ
ဒီနေ့အချိန်နေလားလာတော့သူတို့ကတော့ညောင်ကလည်းလမ်းမှာတွေ့တဲ့အဲဒီမနေ့ပိုင်းပေါ့နော်၃နာရီနောက်ပိုင်းသူတို့ဖြိုခွင်းပြီးတော့ပြေးလွှားရတဲ့တန်ခါတူတဲ့ပတ်သက်ပြီးတော့လမ်းမှာတွေ့တဲ့လူဖမ်းပါတယ်ဘလူလို့ဆိုရင်တော့၆ပါးဖမ်းခံရပေါ့နော်အဲ၆ပါးထဲမှာသူတို့တက်ဆွဲပါးထဲမှာသူတို့ထွက်ပြေးတဲ့တန်ခါတွေများကိုသူတို့ကလမ်းနဲ့စီချိုဖမ်းနိုင်တယ်ရှိတယ်
ဒီလိုလောက်ရတယ်ပေါ့လေဖေရဇကိုင်းတိုင်းဒေတာကြီးအစိုးရအဖွဲ့ရဲ့လောက်ရလို့ထင်ပါလားဒါမှမဟုတ်နေပြည်တော်ကပဲတိုက်ရိုက်ကိုကဲကင်တွင်နေလို့ထင်ပါလားဖေအ
ဲ့အဲ့ဒါလည်းမဲ့တယ်ဦးစင်းကတော့ပြောနေတာအတိအကျပဲဒါလည်းဆိုတော့ဦးစင်းတို့ယုံကြည်ထားတာကိုသူတို့ကတမန်တော်ကြီးပေါ့ပေါ့နော်တမန်တော်ကြီးပေါ့ပြည်သူကလည်းယုံကြည်တယ်ဦးစင်းတို့ဦးစင်းတန်ခါတို့ကလည်းယုံကြည်တယ်ဘာဖြစ်လို့လဲသူကဒီမိုကရေစီလိုလမ်းကြောင်းကိုတစားစားဟိကျွေးနေလို့ဒီမိုကရေစီနိုင်ငံကြီးကိုတည်ထောင်မယ်ဆိုပြီးတော့တစားစားကြွေးကြော်နေပြီခုလိုတန်ခါတို့နဲ့လူတို့ကိုဒီလိုမတရားအကြမ်းဖက်တဲ့နည်းနဲ့ကျေရှင်းအောင်ဦးစင်းလို့လည်းလုံးဝလက်မခံဘူး။ဒါပြီးတဲ့ပြီးတဲ့ဝင်ကြီးဌာနဆိုတာကတမရရဲ့လက်အောက်မှာပဲရှိတာ။တမရလက်အောက်ကလူတမရကဒီလိုအာဏုကိုတားဆီးရမယ်ပြောရမယ်ဆိုရင်တော့တားဆီးနိုင်တဲ့အတူမှာအာဏာရှိတယ်။ခုတော့ပြီးတဲ့ဝင်ကြီးကချမှတ်တဲ့အမိကိုတမရငိမ့်ပြီးတော့ခံနေတယ်။ငိမ့်ထိုင်ကြည့်နေတယ်။အဲ့ဒါကြီးဦးစင်းလို့လည်းလုံးဝရှုတ်ချတယ်။ပြည်သူလူထုနဲ့တန်ခါကိုဒီလိုကြီးဖြည့်ရှင်းတာ။မိကြီးနဲ့ပြစ်ခွင်းတယ်။ပထမဆုံးမိတက်ကနဲ့မိတက်ကနဲ့သူတို့ကရင်နဲ့တန်ခါကြီးလူလူကြီးပေါ့အကုန်လုံးကိုပတ်ချမ်းတယ်။ပတ်ချမ်းပြီးမှမိကြီးနဲ့ပြစ်ခွင်းတယ်။တန်ရတဲ့လူကြီးများကြီးမိအောင်လေလူအများကြီးဦးစင်းတော်ပါဆိုဆိုရင်ရတဲ့အချိန်ရောက်တယ်ဦးစင်းကိုရေးရည်ကြီးဦးစင်းတို့ပို့ပါတယ်အဲ့လိုဖြစ်တဲ့အချိန်ရောက်တော့ဦးစင်းတို့အနေနဲ့ကဒါတနိုင်ငံလုံးနဲ့လက်ဆိုင်တဲ့သမဏကြီးကိုပဲဦးစင်းတို့ကတော့ပြောချင်တယ်။ဘာပြောချင်တာလဲဒီလိုကိစ္စလေးကိုသူ့အနေနဲ့တရားတော်နည်းနဲ့ဖြေရှင်းလို့ရပါလေနဲ့လွတ်တော်မှာဘာဖြစ်လို့လဲဒီပြည်ထောင်ဝင်ကြီးကြီးကုလအမိန့်ချမိရဲ့ဥစ္စာကိုသူ့အနေနဲ့အသာတကြီးလက်ခံခဲ့ရလဲဘာမှသူ့အနေနဲ့မတားဆီးခဲ့ရလဲအဲ့တော့ဦးစင်းနေနဲ့ပြောချင်တယ
်ဟိုအရှင်မြတ်တို့တန်ဃာတော်တွေရောဒီကနေ့ဗာရီများဆက်လုပ်ဖို့စီစဉ်ထားတာရှိပါလဲဖေ
ဒီကနေ့ဗာရီများဆက်လုပ်ဖို့စီစဉ်ရှိတယ်ဆိုကုလလောက်ဆရာတော့ဘာမှစီစဉ်လို့မရတယ်ကုလလောက်ဆရာလွတ်ရကျွရအောင်ဦးစင်းလို့ခဏတော့နှိမ့်ချောင်းနေရတယ်လူစုတွေခွဲထားကွဲနေတာပေါ့
အရှင်မြတ်ကျေးဇူးကြီးပါလဲဖေ
ဟုတ်ပြီဟုတ်ပြီဒီကိစ္စ